စနေနေ့9လ2008ခုနှစ်ဒီကျွန်တော်တို့ဘီမာဂုံလူးဆောင်ဒုတိယဆင့်ဝီထီပိုင်းမှာစာမျက်နှာ19မနောဒွာရာဝီထီခံအဲ့ဒီမှာမှာအခုကျွန်တော်တို့လေ့လာနေတာမနောဒွာရာကာမဇောဝါကဟုတ်ပြီနော်မနောဒွာရာကာမဇောဝါကမှာအခုပြီးခဲ့တဲ့ဘက်ကကြီးခဲ့တာမနောဒွာရာမှာထင်လာသောအာယုဒါကျွန်တော်ပြောခဲ့ပြီးပြီသူရဲ့ဖြစ်စဉ်အနေနဲ့ပြောရင်စကုဘွာရာမှာထင်လာသောအာယုဒီပစ္စုပန်ရူပါယုတစ်မျိုးပဲပါပဘွာရာဃာနဘွာရာဇိဝဘွာရာကာယဘွာရာဒီတိပိစ္ဆဘွာရာဒီမှာလာအပ်သောအာယုတို့ဒီပစ္စုပန်ပိစ္ဆာယုတပါးစီပဲအပီးဒီလာကြလိမ့်မယ်ဘုဗောမနောဘွာရာမှာလာအပ်တဲ့အာယုကတော့ပစ္စုပန်ဓမ္မာယုလို့ပြောလို့မရဘူးမနောဘဝမှာဖြစ်ရသောအာယုန်ဒီပိစ္ဆုပန်လည်းဖြစ်နိုင်တယ်အတိတ်လည်းဖြစ်နိုင်တယ်အနာဂတ်လည်းဖြစ်နိုင်တယ်ကာလပုံမှာလည်းဖြစ်နိုင်တယ်ကာလဝိမုတ်တရားတွေလည်းဖြစ်နိုင်တယ်ဒါကြောင့်ဒီမှာရေးထားတာမနောဘဝရိကစိတ်တို့ဒီအတိတ်အနာဂတ်ပိစ္ဆုပန်ဆိုတော့ဒီကာလိကဒီကာလိကလို့ပြောတဲ့အတွက်ကာလ၃ပါးဒီကာလဝိမုတ်ဖြစ်တော့အာယုန်တို့ကိုအာယုန်ပြုတယ်လို့ပြောထားတဲ့အတွက်အဲ့ဒီမှာကာလဝိမုတ်ဖြစ်တဲ့တရားဆိုတဲ့ကမိဗံနဲ့ပြညာနဲ့ပါသွားမယ်။ဒီကာလိကလို့ပြောတဲ့အတွက်စိတ်စေတသိက်ယုတ်တိဒီကာလိကမိတယ်ပြောတဲ့အတွက်စိတ်89ပါလုံးစေတသိက်52ပါလုံးယုတ်28ပါလုံးစေကုံစေတသိက်ကိုယုတ်ကုံလို့ပြောတဲ့အတွက်ယုံ28လို့ပြောရင်ယုံ28ထဲကဘောစရယုတ်ခုနှစ်ပါးပြီးပိစာယုတ်ကျန်တဲ့ယုတ်တွေဒီဓမ္မယုတ်89လုံးစေတသိက်52ပါးလုံးကလည်းဓမ္မယုတ်နိဗ္ဗာန်နဲ့ပြည့်ညက်ဆိုတဲ့ကာလဝိမုတ်ကလည်းဓမ္မယုတ်ဖြစ်တဲ့အတွက်ကြောင့်သူရေးထားတဲ့ဒီကြောင်းလေးကိုကြည့်လိုက်ရင်အတိတ်အနာဂတ်ပစ္စုပန်ကာလဝိမုတ်ဖြစ်တော့အာယုန်တို့ကိုလို့ပြောတဲ့အတွက်အာယုန်6ပါးလုံးလို့ပြရမယ်။နားလည်ပြီနော်ပြီးခဲ့တဲ့ဘက်ကဒါပြောပြီးသွားပြီ။အာယုန်ပြကြတယ်ဒါမနောဓာရီကစိတ်ဒါပြီးသွားပြီ။ပိစ္ဆဓာရီကစိတ်တို့ကဘာကိုပဲအာယုန်ပြလဲပိစ္ဆပံပိစ္ဆယုံကိုပါနေအာယုန်ပြပါတယ်လို့ပြောတဲ့အတွက်ဓမ္မယုံမပါတော့ဘူး။ဓမ္မယုံမပါဘူးလို့ပိစ္ဆယုံမှလည်းပိစ္ဆပံတစ်မျိုးပဲဖြစ်တဲ့အတွက်အတိတ်လည်းမပါဘူးအနာဂတ်လည်းမပါဘူး။ဗာဒီကာလဝိမုတ်လည်းမပါတော့သဘောပေါက်ရတယ်နော်ကွန်ပိန်းနိုင်ရှင်လားဒါကြောင့်မနောဓာရိကမနောဓာရဝီထီတွေမှာပိစ္ဆဓာရဝီထီတွေလို့အာယုန်တွေကိုအတိနန္ဒာယုံမဟန္တာယုံပရိဒါယုံအတိပရိဒါယုံတွေလို့သတ်မှတ်လို့မရတော့ဘဲနဲ့ဟုတ်ပြီနော်ဘာလို့သတ်မှတ်လဲသီရှားယဝိဘုဒ္ဓယုံမတိရှားယအဝိဘုဒ္ဓယု